မြန်မာနိုင်ငံမကွေးတိုင်းနဲ့စကိုင်းတိုင်းဘက်ကအခြေအနေကိုဥစွာပြောပြပါရစေ။မကွေးတိုင်းပေါင်းမြို့နယ်မှာနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးဒေသခံပြည်သူတွေလက်နက်ကြီးထိမှန်ဒဏ်ရာရတာတွေရှိခဲ့ပါတယ်။စကိုင်းတိုင်းရင်းမာပင်မှာဆိုလို့ရှိရင်လည်းစစ်တပ်လူလားထောက်ခံတဲ့လက်နက်ကင်တချို့ပစ်ခတ်တာကြောင့်အရသာတိုက်စုံမှုတွေရှိနေပါတယ်။မကွေးတိုင်းနဲ့စကိုင်းတိုင်းဘက်ကနောက်ဆုံးရရှိတဲ့အခြေအနေသတင်းပေးပို့ထားတာကိုတော့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါ။
မကွေးတိုင်းပေါင်းမြို့နယ်မှာစစ်တပ်ကနေပြည်တော်ရှင်းလင်းရေးလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မတ်လ9ရက်မနေ့ပိုင်းကစလို့တိုက်ပွဲဖြစ်ပွားနေတာပါပေါင်းမြို့နယ်နဲ့မိုင်အနည်းငယ်သာကွာဝေးတဲ့ညောင်ဝန်းမြောက်စုကျေးရွာဘက်ကိုနေပြည်တော်ရှင်းလင်းရေးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တာလည်းဖြစ်ပါတယ်စစ်ကောင်စီဘက်ကပြစ်ခတ်တဲ့လက်နက်ကြီးတွေကြောင့်အရသာဒေသခံတွေထိခိုက်တာတွေရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူကိုဂျိုင်းကြီးကအခုလိုပြောပါတယ်
ဒီမှာမတင်တော့ဘူးမှာကျွန်တော်တို့ကအရှိတမှာစကြောင်းအောင်ရပြီကစကြောင်းအောင်ပြည့်တယ်ကျွန်တော်အရှိတကဘယ်ကျင်းကိုလူဆိုင်ရချတာလေဒါနဲ့မကြောက်နေတော့ဝင်တော့ထူကြဒီစကတော့ဒါကကျင်းစကတော့မိုင်းတစ်လုံးကလာကြမိုင်းတစ်လုံးဖြစ်ရမိုင်းစီမှာကောင်းနေမကောင်းကြွားသွားလားလက်လက်ကြီးနဲ့ထူတယ်လက်လက်ကြီးကကျွန်တော်တို့ကောင်းဖို့ကြိုးစားပြီးတော့ဒီရွာအိမ်ကြွားကြတယ်ဒီနေမှာဒီတော့ကျင်းကဒီကအားလုံးမောင်းတော့အရှိရလို့ရှိကြလက်လက်ကြီးထိတာလက်လက်ကြီးလက်ကထူတာလုံးဝမကို6ဘက်ထူတာပါတကယ်ကိုထူတာကျွန်တော်တို့ဒီတောင်းပါတော့တောင်းပါတော့နှစ်ယောက်ကတော့အခြေအနေနဲ့ဆုံးရတယ်ပြပါတော့ပေါ်တင်ပြီးသားရအောင
်နေနေမီးလောင်တာလေးရှိပြီးအတိအကျမပြောနိုင်သေးသလိုကျေးရွာကဒေသခံတွေကလည်းရွာကိုပြန်လည်မဝင်ရောက်နိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်လက်ရှိမှာစစ်ကောင်စီကစစ်ကြောင်းနှစ်ကြောင်းနဲ့နေမြေရှင်းလင်းရေးလုပ်နေတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရေးတင်းမာနေတာပါဒါကမကွေးတိုင်းကအခြေအနေပါစကိုင်းတိုင်းထဲမှာဆိုရင်လည်းရင်းမပင်မြို့နယ်တဲကနဘူးတော်ကျေးရွာအနီးကတော်တိုက်တွေကိုစစ်ကောင်စီအားပေးထောက်ခံသူတွေကမတ်လ၈ရက်နေ့လယ်ပိုင်းမှာဝင်ရောက်ပစ်ခတ်တာတွေလုပ်ခဲ့တဲ့အတွက်ဒေသခံကြေးရွာသား၂ဦးသေဆုံးခဲ့ရပါတယ်။သေဆုံးသူ၂ဦးဖြစ်တဲ့အသက်၃၅နှစ်အရွယ်ဦးစော်မင်းဟာတနက်နေ့ပစ်ခတ်ခံရပြီးအသက်50ကျော်အရွယ်ဦးမြတ်အေးဟာလည်းပစ်ခတ်နေချိန်ထမ်းပင်ပေါ်ကဆင်းပြေးရင်းပြုတ်ကျပြီးသေဆုံးခဲ့ရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့နဘူးတော်ကြေးရွာသား၂ဦးကအခုလိုပြောပါတယ်။
အမှုကမှပြဆွေးထားလို့တက်လို့ပြီးပြီကလည်းပြီးတော့ဘောကြီးကပြောတတ်ကြည့်လို့တုံးလာကြည့်ချင်တော့ဝင်လာတယ်ဗျ။အခုဒီကတော့ကြာပြီးတော့သူ့ဒီကိုလေးကတော့ကြာပြီးသက်ခံရတယ်မသာရှိပါဘူး။သူကဆန်းကမှာတော်လို့မှဆန်းတက်နေတယ်။ဆန်းတက်နေတယ်ဆိုတော့ဒီတဲတော့ကိုဆိုင်တော့ပြန်ကြည့်ပြီးဆွဲလာလို့ဟိုစမ်းပြတ်သွားတာပေါ့။ဒီရောက်ကညောမဲ့ကလေးကြီးကသူတို့ဝင်လာတယ်အဲ့လိုပြစ်ခတ်တာကြီးကြားတယ်မြင်နေဆိုတော့ကြောက်ကြောက်လန့်လန့်နဲ့ဆန်းမပေါ်ကနေအဆင်းမှာပြုတ်ကြပြီးတော့တခါလေးပြေးနေကြတယ်ရောက်ပါအဲ့တော့ဒီလူတော်တို့အကျိုးတော်တဲ့ကျိုးတော်တို့ကလူတော်ကိုပြောပြပြနေကြတယ်ဒီဒီကြီးကအဲ့မှာလေခဏလောက်ကပါလေဒီလိုဝင်ပြီးတော့ဟိုဟာဒီဒီလေးကြီးကပြစီနေကြတယ်ပုံကဝင်လို့အစားကြရတာပြစီဒီလိုလိုအဲ့ဒီပြစီကိုအကုန်ပြီးတော့ရဲမှာလေအဲ့ဒီလာလာပြီးတော့ဒီကကြည့်ကြပြီးစေတာမျိုးခုရပြီးရှိတယ
်အခုလိုစစ်တပ်နဲ့စစ်တပ်အားပေးထောက်ခံသူတွေနဘူးတော်ကြေးရွာကိုမကြာခဏဝင်ရောက်ပြစ်ခတ်တာတွေလုပ်တဲ့အတွက်လက်ရှိအချိန်ထိနဘူးတော်ကြေးရွာသူရွာသားတေဆုံးသူ၉ဦးအထိရှိလာနေပြီဖြစ်ပါတယ်ခင်ဗျာ